โอเคอังเกอูญาวะครับอังเกอโดดีนี่ရှင်းနေနှစ်ဦးနဲ့ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံတဲ့အခါမှာနေပြင်ဆင်မှုတားစီမိတ်နဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ကဖြည့်ဆွက်တာတွေရှိတယ်လို့ကျွန်တော်တို့အန်ကယ်ပြောတာသိရပါတယ်ခင်ဗျာ။ဒေါန်ဆန်းစုကြည်ကနှုတ်နဲ့ဘာတွေများဖြည့်ဆွက်ခဲ့တယ်ဆိုတာကျွန်တော်တို့အန်ကယ်ပြောလို့ရသလားပြောပြပြပါလားခင်ဗျာ
။နှုတ်နဲ့ပြောတာတွေကစီပင်သာယာရဲ့လုပ်ငန်းရပ်ဆိုင်တာပေါ့တားတဲ့ကိစ္စတွေရဲ့ fact တွေပေါ့နော်။ဟိုဘယ်တော့မှတားတယ်ကျွန်တော်တို့ကဘယ်လိုလက်ခံပြီးတော့ဆောင်ရွက်ထားတယ်ဒီကိစ္စတွေရဲ့အပေါ်မှာကျွန်တော်တို့ရဲ့ထင်မြင်ချက်တွေပါတဲ့အားဒီကိုထပ်ပြီးတော့ဖြည့်ဖို့သူပြောတာပ
ါဟုတ်ကဲ့အန်ကယ်နောက်တစ်ချက်ကပါတီဘဟုဦးစီးအဖွဲ့ဖွဲ့စည်းတာပေါ့နော်အဲပြီးခဲ့ရက်ပိုင်းကအန်ကယ်ပြောခဲ့တာပေါ့နော်ဒီပါတီဘဟုဦးစီးအဖွဲ့ပြန်ပြင်ဆင်ဖွဲ့စည်းနေတယ်ဒါနဲ့ပတ်သက်လို့ရောဒေါ်ဆန်းစုကြည်ကတွေးနွေးတာပြောဆိုတာတွေရှိပါလားခင်ဗျအ
ဲသူကဘဟုဦးစီးဖွဲ့စည်းရေးမှာထပ်ပြီးတော့ညွန်ကြားတာတော့မရှိဘူးသို့တော့သူအဲ့ဒီအခြေအနေတွေကိုမေးတယ်ကျွန်တော်တို့ကလည်းပြောပြတယ်ကျွန်တော်တို့စီစီအဖွဲ့အနေနဲ့ဆွေးနွေးတဲ့အခါမှာနည်းနည်းဟိုတခါတလေပြင်းပြင်းထန်ဆွေးနွေးတယ်ဒါမလို့နောက်ဆုံးမှာအားလုံးရှင်းတဲ့အဖြစ်ကိုရတယ်ဒါတွေကိုကျွန်တော်ပြောပြတော့သူကအဲ့ဒီပုံမှာပါဝင်ဆောင်ရွက်တဲ့အားလုံးကိုကျေးဇူးတင်ကြောင်းလည်းကျွန်တော်တို့ပြောလိုက်ပါ
နောက်ဆုံးတစ်ချက်မေးချင်တာကအကယ်လည်းမကြာခဏအမေခါတယ်ပေါ့နော်လက်ရှိနိုင်ငံရေးအခြေအနေနဲ့ပတ်သက်လို့ရွန်ဆန်းစုကြည်ရဲ့ပြောကြားချက်ဒီနေ့ပေါ့နော်တစုံတရာရှိပါလားခင်ဗျာဥပမာနိုဝင်ဘာလတဲမှာအဲဗိုလ်ချုပ်ဝန်ထမ်းရွှေစီကိုဒုတိယစာပို့ပြီးတဲ့နောက်ပိုင်းမှာဝန်ကြီးဦးအောင်ကြည်နဲ့နှစ်ကြိမ်တွေ့ခဲ့တဲ့အချိန်မှာနောက်ပိုင်းဘာမှထူးခြားမလာဘဲနဲ့ပြန်ပြီးတော့အေးဆက်ဆက်ဖြစ်သွားတယ်ပေါ့နော်အဲတစ်ချိန်တည်းမှာလည်းရုပ်ကောက်ပွဲကျင်းပမယ်ဆိုတာလည်းအရင်ကတည်းစာရင်ပို့ပြီးတော့နီးကပ်လာပြီပေါ့နော်ဒီအချိန်နဲ့မှာသတင်းစာကလည်းအဒီနေ့ဆိုရင် NLD ပါတီကပါတီဝင်ဗနေရောက်နှုတ်ထွက်တယ်ဆိုတာမျိုးတွေကပြန်ထည့်လာတာတွေ့ရတယ်ဒီလိုအချိန်နဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ကဟိုတစုံတရာပြောဆိုတာများရှိပါလားခင်ဗျာ
ဒီအချိန်နေနဲ့ပတ်သက်ရင်တော့နော်ဟိုကျွန်တော်တို့ဒုတိယတာမပါတဲ့ဒုတိယအချက်အဲ NLD စီစီနဲ့တော့သောင်းစုကြည်တွေ့ဆုံညီနိုင်ဖို့ဒါကအဲကျွန်တော်တို့ဘောင်ကြီးနဲ့တွေ့ပြီးဆွေးနွေးခဲ့တယ်ဒါဒီနေ့ပြောတာမဟုတ်ဘူးနော်ယနေ့ကပြောတာဆွေးနွေးခဲ့တယ်ဆွေးနွေးချက်မှာနှစ်ဖက်အဲမညီဆိုတဲ့ပေါ့နှစ်ဖက်သဘောမတူတာတစ်ချက်နဲ့ချက်လောက်ရှိတယ်ဒါနဲ့ပတ်သက်ပြီးတော့ဒီဥစ္စာကိုဟိုလမ်းဖွင့်ထားတယ်ကျင်းနေရအဲတော့ကျွန်တော်တို့ဘက်ကတော့ဒီတိုင်းဆောင်ရွက်တယ်အခုနပြောနေတယ်သတင်းစာထဲမှာပါတဲ့ကိစ္စတို့ NLD အပေါ်မှာသဘောထားမပြောင်းမနဲ့အရင်လိုပဲတင်းတင်းမမာရှိသလားဆိုတဲ့အချက်ဒါဒီလိုတော့ကျွန်တော်တို့ကသိပြီးတော့မစဉ်းစားတော့ဘူးဘာလို့လဲ NLD ကဒီလိုအခြေအနေမျိုးမှာနေခဲ့တာအနည်းငယ်ရှိတယ် NLD ကလုံးတင်လုံးထိုက်ကြတွေကိုသူ့အခြေခံလိုက်လုံသွားမှာပါဒါနဲ့ပတ်သက်ပြီးတော့အသေးစိတ်တော့ကျွန်တော်တင်ထုတ်ပြန်မှုမရှိဘူးကျွန်တော်တို့ဘက်ကအဲ့ဒီတိုင်းသဘောထားနဲ့အဲ့ဒီလိုဆောင်ရွက်နေတယ်ဆိုတော့ပြောချင်ပါတယ်
ဟုတ်ကဲ့ပါအကဲအခုလိုဖြည့်ကြပေးကျေးဇူးတင်ပါတယ်ခင်ဗျ